ရုရှားနိုင်ငံစိန့်ပီတာဆွန်မြို့ကညရောက်ရထားဘူလာယုံမှာပြီးခဲ့တဲ့သတင်းပတ်တည်းဖြစ်ပွားခဲ့တဲ့အသေခံဘုံခွဲတိုက်ခတ်မှုနဲ့ဆက်နွယ်ပြီးလူသုံးဦးကိုရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်ပါတယ်။တမန်ရှိသူတွေအဖြစ်ဖမ်းဆီးလိုက်သူ3ဦးဟာအသေခံဘုံခွဲသမားလိုပဲအာရှတိုက်11ဒေသကဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။စိန့်ပီတာဆွန်မြို့စုံကတမန်ရှိသူ3ဦးနေထိုင်ရာတိုက်ခန်းတွင်းမှာဘုံတလုံးတွေ့ရှိခဲ့ပြီးရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။တမန်ရှိသူ3ဦးနဲ့ပတ်သက်တဲ့အမှုမှာအထောက်အကူဖြစ်စေမဲ့ထောက်ထားတွေကိုလည်းတိုက်ခန်းထဲကနေတွေ့ရှိခဲ့တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးကော်မတီကပြောဆိုခဲ့တာပါ။တမန်ရှိသူတွေတိုက်ခန်းမှာရှာဖွေတွေ့ရှိခဲ့တဲ့ဘုံဟာတင်းနေတာနေတုန်းကမြေရောက်ရထားပူလာမှာတွေ့ခဲ့တဲ့မပေါက်သေးတဲ့ဘုံနဲ့စင်တူတယ်လို့လည်းရိုက်တာသတင်းတပုတ်ကဖော်ပြထားပါတယ်။ IS Islam ဆွေးနွေးဖွဲ့နဲ့တခြားစစ်သွေးကြွအဖွဲ့တွေအတွက်လူစုဆောင်ပေးနေတယ်လို့ဆိုတဲ့စစ်ဆွေးချင်းနဲ့အာရှတိုက်11ဒေသကလူရှိဦးကိုဖမ်းဆီးခဲ့ပြီးနောက်တစ်ရက်မှာပဲ၃ယောက်ကိုထပ်မံဖမ်းဆီးလိုက်တာဖြစ်ပါတယ်။အသေခံဘုံကွက်သူပါဝင်လူ14ဦးသေဆုံးပြီး50ယောက်ဒဏ်ရာရခဲ့တဲ့တင်းလာနေကစင်ပီတာစင်မျိုးဘူရန်ယုံတက်ခဲ့မှုအတွက်ဘယ်သူမှမတော့သူတို့လက်ချက်ဆွပြီးကြီးညာတာမျိုးမရှိသေးပါဘူး။